မြောက်ကိုရီးယားအစိုးရကတောင်ကိုရီးယားနဲ့ပူးတွဲလှုပ်ဆောင်နေတဲ့ကိစားဆက်မှုဇုံကနေသူ့ရဲ့နိုင်ငံသားအလုပ်သမား 9,000 ကျော်ကိုပြန်လည်ခေါ်ယူလိုက်ပါတယ်ဒီလိုရဟာတောင်ကိုရီးယားနိုင်ငံနဲ့ကြမ်းရှိနေတဲ့နောက်ဆုံးအဆက်အသွယ်ကိုဖျက်တောက်ပစ်လိုက်တာလည်းဖြစ်ပါတယ်ဆက်မှုဇုံရဲ့လုပ်ငန်းလှုပ်ဆောင်နေတာတွေအားလုံးကိုအမြဲပိတ်ပစ်လိုက်မလားပြန်ဖွင့်မလားဆိုတာတာဝန်ရှိသူတွေအနေနဲ့ဆုံးဖြတ်ချက်ချဖို့စဉ်းစားနေချိန်မှာဆက်မှုဇုံရဲ့လက်ပတ်မှုအားလုံးကိုရပ်တန့်ထားရလိမ့်မယ်လို့မြောက်ကိုရီးယားနိုင်ငံရဲ့အာဏာရပါတီထိတ်တန်းခေါင်းဆောင်တဦးဖြစ်တဲ့ကမ်ဂျန်ဂွန်ကနိုင်ငံပိုင်သတင်းဌာနဖြစ်တဲ့ KCNA ကိုတနင်္လာနေ့မှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာစရုပ်ထအကြိမ်ပြောင်းနျူကလ িয়ার စမ်းသပ်မှုပြုလုပ်ဖို့ပြင်ဆင်နေတယ်ဆိုပြီးတော့တောင်ကိုရီးယားနိုင်ငံကပြောဆိုလိုက်ပြီးတဲ့နောက်မြောက်ကိုရီးယားဘက်ကအခုလိုတုံ့ပြန်လှုပ်ဆောင်မှုထွက်ပေါ်လာတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ဖောင်ဂျီရီနျူကလ িয়ার စမ်းသပ်မှုပြုလုပ်တဲ့နေရာမှာလှုပ်ရှားမှုတွေရှိတဲ့အရေးရောင်တွေတွေ့ရတဲ့အကြောင်းတောင်ကိုရီးယားနိုင်ငံရဲ့ပြန်လည်ပေါင်းစည်းရေးဝန်ကြီးရီယိုခီယေကဥပဒေပြုလွှတ်တော်အမှတ်တွေကိုပြောဆိုခဲ့ပါတယ်။နောက်ပိုင်းမှာတော့အဲ့ဒီလိုအထောက်အထားတွေမတွေ့ရသေးပါဘူးလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားနိုင်ငံသားတဦးဖြစ်တဲ့ကုလသမဂ္ဂအထွေထွေတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းကလည်းနောက်ထပ်ချင်းချောက်မှုတွေထပ်မံမပြုလုပ်ဖို့မြောက်ကိုရီးယားကိုတိုက်တွန်းပါတယ်။မြောက်ကိုရီးယားအနေနဲ့စတုတ္ထချင်းမြောက်နျူကလ িয়ার စမ်းသပ်မှုပြုလုပ်မယ်ဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရရောက်ပါလိမ့်မယ်လို့မစ္စတာဘန်ကီမွန်းကသဟိတ်မြို့မှာပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ။